Jesu De Mare for giving me the chance for this movement.
Happy to do it. Thank you.
First of all, you did
interview. တမတ်ကြီးနဲ့ကျွန်တော်တို့ဌာနတွဲဆုံမိမျက်နှာဒီဒီချိန်ဟာ3လအတွင်းဒုတိယချိန်မှာပထမတစ်ချိန်တုန်းကအမေရိကန်မှာဆွေးဝါးသစ်တက်တာ1လလောက်ပဲရှိပါသေးတယ်အခုတော့3လလောက်ရှိသွားပါပြီဆိုတော့အမေရိကန်ဆွေးဝါးသစ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုကျေးဇူးပြုပြီးပြောပြပေးပါလားမူဝါဒပြောင်းသွားပါသလားပို့ပြီးတက်ကြွလာပါသလားဒါမှမဟုတ်တခြားနိုင်ငံတွေတခြားကိစ္စတွေထက်အာရုံစိုက်မှုလျော့သွားပါသလားခင်ဗ
ျ No the policy really hasn't changed in fact the national security
မူဝါဒကတကယ်တမ်းပြောင်းမသွားပါဘူးမြန်မာမျိုးသားလူကြုံရေးချန်ပီပုဂ္ဂိုလ်ဟာပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ကိုတွားရောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးအပါအဝင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မြန်မာလူထုနဲ့မြန်မာနိုင်ငံအတွင်းကူပြောင်းရေးကြိုးပမ်းမှုတရလုံးကိုဆက်ပြီးတော့အားပေးသွားမယ်ဆိုရဲကျွန်တော်ရဲ့ခိုင်မာတဲ့တန်တိထံကိုသူတို့ကထပ်ပြီးတော့အာမခံပြောခဲ့ပါတယ်။ဆက်ဆံရေးဘယ်လောက်အရေးကြီးတယ်မြန်မာနိုင်ငံအောင်မြင်တာကိုကျွန်တော်တို့ဘယ်လောက်တောင်မြင်ချင်တယ်ဆိုတာကိုအလေးထားပြောခဲ့ပါတယ်။ဆိုတော့ဒါကမပြောင်းလဲပါဘူး။ကျွန်တော်တို့ဆက်ပြီးတော့တက်တက်ကြွကြွလုပ်နေစေပါဒီ2019ဘန်ဒါနှစ်ကြံတဲ့ကာလမှာအစိုးရအသုံးစည်းကိုကွန်ကရစ်လွှတ်တော်ကအတည်ပြုပေးလိုက်တာကျွန်တော်သိကိုကျေနပ်ပါတယ်။ဒီတန်းမှာမြန်မာနိုင်ငံအတွက်ကျွန်တော်တို့ရဲ့အရေးပါတဲ့အထောက်ပံ့ကိုဒီတိုင်းဆက်ထားပြီးတော့ဖျက်တောက်တာမရှိပါဘူး။ Peace ကိုငြိမ်းချမ်းရေးလှုပ်အားပေးအစီအစဉ်ကိုစလုပ်နေပါပြီ
။ And we're going to keep building it.
Okay, that's a good news as the budget and the assistance program.
အသုံးစည်းနဲ့အကူအညီတွေအစီအစဉ်တွေငွေတိုင်းဆက်ရှိသွားမယ်ဆိုတာသတင်းကောင်းပါပဲ။မေလ၄ရက်နေ့တုန်းကနေပြည်တော်မှာတပ်မတော်ကောင်ရေးဦးစီးချုပ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနဝန်ကြီးမောင်တော်အဖြစ်ပြည့်စုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဗဟိုဘဏ်ဥက္ကဋ္ဌတို့နဲ့တာဝန်ကြီးတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံပွဲတွေမှာအဓိကဘာတွေဆွေးနွေးခဲ့တယ်ဆိုတာပြောပြနိုင်မလားခင်ဗျာ
Sure. Yeah, I go to Naypyidaw almost every week and meet with a range of government officials or members of parliament. Really to talk about
အကြောင်းရမျိုးစုံကိုဆွေးနွေးဖို့အတွက်နေပြည်တော်ကိုကျွန်တော်သတင်းပတ်စင်တိုင်းလို့တွားပြီးတော့ဆိုရတာဝန်ရှိသူတွေတွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။အမြဲတမ်းလိုအောင်ဆိုင်ပြောဆိုတာကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအားပေးပံ့ပိုးဖို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ပြီးတော့လက်တွဲလှုပ်ဆောင်နိုင်မလဲ။နှစ်နိုင်ငံဆက်ဆံရေးကိုဘယ်လိုဆက်ပြီးတော့တည်ဆောက်မယ်ဆိုတာတွေပါ။တန်တမန်ကင်းပြောဆိုတာတွေအပေါ်မှာအသေးစိတ်တော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ဥပမာအားဖြင့်ဘူပန်ဥက္ကဋ္ဌနဲ့ဆိုရင်စီးပွားရေးကိစ္စ၊ဗန်လုပ်ငန်းကိစ္စလိုကိစ္စတွေကိုပြောပြပါတယ်။တိတ်ကိုလက်တွဲလှုပ်ဆောင်ဖို့ကောင်းတဲ့လူမှုဖူလုံရေးဝန်ကြီးနဲ့ကတော့တဘာဝဘေးရန်တွေကိုမြန်မာနိုင်ငံအနေနဲ့ရင်ဆိုင်နိုင်စွမ်းရှိဖို့ရာသူနဲ့သူ့ဝန်ကြီးဌာနကလှုပ်ဆောင်နေတာတွေလို့ကိစ္စတွေကျွန်တော်တို့ပြောပြပါတယ်။မောင်တော်အဖြစ်ပြက်စုံစမ်းစစ်ဆေးကော်မရှင်အတွင်းမှုနဲ့ဆိုရင်ကော်မရှင်ကမကြာခင်ထုတ်ပြန်မယ်လို့မျှော်လင့်ထားတဲ့စုံစမ်းစစ်ဆေးမှုအစဉ်ခံစားအကြောင်းကျွန်တော်မေးပါတယ်။ဒီပေါ်စိတ်ဝင်စားမှုအများပြားရှိနေပြီးတော့ဒါဟာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုရှိဖို့မြန်မာနိုင်ငံကကြိုးစားအားထုတ်နေတာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့ကျွန်တော်အချိန်တော်တော်များများတွေ့ဝူးခဲ့ပြီးတော့ဒီချိန်ကတော့ငင်းချင်ရေးလုပ်ငန်းစဉ်အကြောင်းတွေပြောဆိုဖြစ်ပါလေဒီလုပ်ငန်းစဉ်အပေါ်မှာငင်းချင်ရေးကိုဦးတည်တဲ့တိုးတက်မှုတွေရအောင်ဘယ်လိုဆက်လုပ်သွားမလဲဆိုတဲ့အပေါ်သူ့ရဲ့အမြင်ကိုကျွန်တော်မေးခဲ့ပါလေ
ငင်းချင်ရေးလုပ်ငန်းစဉ်အကြောင်းပြောတယ်ဆိုတော့လက်ရှိမြန်မာငင်းချင်ရေးလုပ်ငန်းစဉ်တရက်လုံးမှာအမေရိကန်ရဲ့အခန်းကဏ္ဍကဘယ်လိုများရှိပါသလဲခင်ဗျာ
What we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငင်းချင်ရေးပါမြန်မာနိုင်ငံငင်းချင်ရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြိပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်းပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ်ကျွန်တော်တို့မြင်တာကမြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးအတွက်အဆင့်ကြီးတစ်ခုကိုရအောင်လုပ်ဖို့ဒါဟာတကယ်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုတာပါဒါဟာခက်ခဲပြီးတော့တခါတလေမှအဖွဲ့တွေအနေနဲ့ကြောခိုင်းထွက်သွားဖို့လွယ်ကူတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါပေမဲ့မြန်မာလူထုတကယ်ပဲငြိမ်းချမ်းစေဖို့အတွက်ဒီချိန်ဟာကြောခိုင်းမသွားဘဲနဲ့တန်တိထန်နဲ့ကြိုးပမ်းမှုကိုနှစတိုးပြီးတော့လုပ်ရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ
် So that the people of Myanmar can really have peace.
စစ်ပဂျင်ဆက်ဆံရေးကရောလက်ရှိအခြေအနေမှာဘယ်လိုရှိပါသလဲခင်ဗျမြန်မာတပ်မတော်ကို Standard Army တစ်ခုဖြစ်လာစေဖို့အမေရိကန်အနေနဲ့အကူအညီပေးဖို့ရှိတာတွေလက်ရှိကူညီနေတာတွေကဘာတွေများရှိပါသလဲခင်ဗ
ျ Sure as you said we've lifted all the sanctions we did that last year the relationship with the military like most of what we're doing here is all aimed at trying to promote ongoing reform
ခင်ဗျပြောတဲ့အတိုင်းပါပဲဒဏ်ခတ်ရေးယူမှုတွေအားလုံးကိုပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရုတ်သိမ်းပြီးပါပြီစစ်ဖက်နဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဒီမှာလုပ်နေတာအများစုလိုပါပဲဆက်လုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုစူးစမ်းပြီးတော့အားပေးပံ့ပိုးဖို့ ဒီမိုကရေစီပြည့်ဝပြီးတော့ငြိမ်းချမ်းသာယာဝပြောတဲ့နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံအတွင်ကူးပြောင်းရေးဆက်လုပ်နေတာကိုကူညီဖို့ရည်ရွယ်ပါတယ်ဆိုတော့မြန်မာစစ်ဖက်နဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပါတယ်အမေရိကန်နိုင်ငံဟာဝိုင်အီပြည်နယ်ကိုမြန်မာစစ်ဖက်အရာရှိတွေခေါ်ပြီးတော့အစီအစဉ်တွေမှာပါဝင်စီတာမျိုးလို့လုပ်နေတာတွေတော်များများရှိပါတယ်စစ်ဖက်သာမကပါဘူးစစ်ဖက်နဲ့အရက်ဖက်တာဝန်ရှိသူတွေကိုအတူတွဲပြီးတော့ခေါ်ယူတာမျိုးလည်းမကြာခဏရှိပါတယ်တဘောင်းဘေးရန်တွေရဲ့ကဲဆယ်ရေးကနေစစ်ဖက်အရက်ဖက်ဆက်ဆံရေးအထိအကြောင်းအရာမျိုးစုံကိုဆွေးနွေးပြောဆိုကြပါတယ်မကြာခင်ကဆိုရင်ပြည်ပခအခြေအနေမျိုးမှာသတင်းမီဒီယာနဲ့ဘယ်လိုဆက်ဆံလုပ်ကင်မဲဆိုတဲ့အစီအစဉ်မျိုးလုပ်ခဲ့ပါတယ်အဲ့ဒါဆိုရင်စစ်ဖက်တစ်ခုရဲ့အတွက်မဟုတ်ဘဲနဲ့စစ်ဖက်ကလည်းပါဝင်ခဲ့တာပါမကြာခင်ကပဲစစ်သည်မော်ဒဇင်290အတွင်ပထမဆုံးချိန်လာခဲ့ပါတယ်ဆိုတော့တင့်တော်ရဲ့နယ်ပယ်တွေမှာစစ်ဖက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့ဆန်းစစ်နေပါတယ်နားလည်မှုတိုးမြင့်ဖို့တောင်မကအရက်ဖက်ထိန်ချုပ်မှုအောက်မှာရှိတဲ့မြန်မာနိုင်ငံမှာရေးပါပြီးတော့အထူးလေးစားခံရတဲ့အဖွဲ့အစည်းအဖြစ်ဆက်ရှိနေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာနောက်ထပ်တိုးတက်မှုရအောင်အားပေးဖို့ဖြစ်ပါ
တယ်
ရခိုင်ရှမ်းနယ်ကချင်ဒေသတွေမှာကုလသမဂ္ဂအချက်လက်စုံစမ်းရှာဖွေရေးအဖွဲ့လွှတ်ဖို့ကိစ္စကိုအမေရိကန်ကလည်းထောက်ခံခဲ့ပါတယ်။မြန်မာဆွေရကတော့ဒါကိုပယ်ချထားပါတယ်။တမတ်ကြီးစိတ်ပြတ်မိပါသလားခင်ဗျ
။ Well, we've been saying from the beginning that whenever you have conflict, it's important that there be a fair, independent, credible investigation.
ပြည်ပခါရှိလာတဲ့အခါတိုင်းမှာမျှတပြီးတော့လွတ်လပ်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရေးကြီးတယ်ဆိုတာကိုအစိုးပိုင်းကလေးကကျွန်တော်တို့ပြောလာတာပါပုံဝင်လင်းလင်းပြောရရင်နိုင်ငံတကာအတိုင်းအဝန်းကိုကျင့်သက်စေဖို့မဟုတ်ပါဘူးမြန်မာလူထုကျင့်သက်စေဖို့ပါအချက်လက်တွေကဘာတွေဘယ်လိုဖြစ်ပျက်ခဲ့တယ်ဆိုတာမြန်မာလူထုသိတယ်မှာလေ
ရှင်းနေကြီးဦးကိုအနီနဲ့ပတ်သက်ပြီးမေးပါစေတမတ်ကြီးသူ့ကိုပုဂ္ဂိုလ်ရေးရအထီးကဲမဲလို့ကျွန်တော်ယူဆပါတယ်နော်လေ
I did have the honor of knowing him
ဒီနေ့ပတ်သက်လို့ तू လှုပ်ခဲ့တာတွေနဲ့ပတ်သက်လို့ तू လှုပ်ကြံခံရမှုနဲ့ပတ်သက်လို့ဒီလူသားမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တစုံလုံးပေါ်တမတ်ကြီးရဲ့အမြင်ကိုသိပါစေ
Well, first, I think he did a lot of great work for his country.
ပထမဆုံးကတော့သူ့နိုင်ငံအတွက်တကယ်အလုပ်တွေကိုသူလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ရှေ့နေတူအဖြစ်ကဒီမိုကရေစီကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ပါတိတ်ကိုအရေးပါတဲ့ခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ပို့ပြီးတော့အားကောင်းတဲ့ငြိမ်းချမ်းတဲ့တာယာဝပြောတဲ့မြန်မာနိုင်ငံအဖြစ်တည်ဆောက်ဖို့ကြိုးစားသူတွေထဲမှာသူလည်းပါဝင်ပါတယ်။ဒီလိုလူမျိုးအလုံးလောက်ရှိတယ်ဆိုတာဘရော့မှမဖြစ်ပါဘူး။သူတို့နိုင်ငံရှိကိုတိုးတက်ဖို့တကယ်ကိုမြုံနံလှုပ်ဆောင်တဲ့ဒီလိုလူမျိုးတွေနိုင်ငံတိုင်းမှာရှိဖို့လိုပါတယ်။ဆိုတော့ဒါဟာကြီးမားတဲ့ကြေကွဲပွဲဆုံးရှုံးမှုတစ်ခုပါ။တစုံတစ်ယောက်ကသူ့ကိုတတ်ဖို့ရွေးချယ်ခဲ့တာတိတ်ကိုစိုးရွားပါတယ်။ဒီလိုရဟာသူနဲ့သူ့မိသားစုကိုသာမကဘဲနဲ့မြန်မာလူထုအတွက်ပါထိခိုက်စေပါတယ်။သူအသက်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးနေတာကျွန်တော်သိပါတယ်။စာနယ်ဇင်းတွေမှာပါလာကလွဲပြီးတော့လဲနောက်ထပ်အချက်လက်ကျွန်တော်မှမရှိပါဘူး။ဒါပေမဲ့ကျွန်တော်ပြောရမယ်ဆိုရင်တော့သူလုံနေခဲ့တာတွေကိုဆက်လုံမဲ့လူတွေဒီနိုင်ငံမှာအများကြီးရှိတယ်ဆိုတာကျွန်တော်သိပါတယ
်မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ပေါ့လေတာဝန်ရှိသူတွေဘိုင်းတော့မကလူလူဘိုင်းကိုပါဆိုလိုပါတယ်ဒီနိုင်ငံဟာမတူကွဲပြားတဲ့ဘာသာတွေကြားယုံကြည်မှုတွေကြားဟန်ချက်ညီညွတ်စေဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ရာအလုံးအလောက်အားထုတ်လှုပ်ဆောင်နေတယ်လို့တမ်းမှတ်ကြီးယူဆပါသလ
ား I would say in all countries including my country
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံအပါဝင်နိုင်ငံအားလုံးမှာဘာတွေပဲကျွန်တော်တို့လုပ်နေပါစေပို့ပြီးလုပ်ဖို့အမြဲလိုအပ်ပါတယ်ဒါကမြန်မာနိုင်ငံအတွက်လည်းမှန်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်ဟန်ချက်ညီညွတ်စေဖို့တိဆောက်ခွင့်နှစ်ပေါင်းများစွာမရခဲ့တာကြောင့်နောက်ကျပြီးမှစတင်ရတာပါဟန်ချက်ညီညွတ်အောင်တိဆောက်ဖို့ဆိုရင်တဦးနဲ့တဦးတိအောင်လှုပ်တာနဲ့စရမှာဖြစ်ပြီးတော့အတူတကွာလှုပ်ဆောင်ရပါလိမ့်မယ်လူတိုင်းဟန်ချက်ညီညွတ်အောင်နေရမယ်ဆိုပြီးတော့အစိုးရကညွှန်ကြားလို့မရတာကြောင့်ဒီတိုင်းနေရင်တော့ဖြစ်လာမှာမဟုတ်ပါဘူးဆိုရပါဖို့လိုအပ်နေတာကတော့အသေးချာပါ။ဒါပြင်လူအဖွဲ့အစည်းဝင်အားလုံးပါဖို့လည်းလိုပါတယ်။ဘာသာကွဲသူတွေကိုပဲဖြစ်ဖြစ်တိုင်းရင်းသားလူမျိုးစုတွေကိုပဲဖြစ်ဖြစ်ထိတွေ့ဆက်ဆံပြီးတော့တဦးပေါ်တဦးသိရှိနားလည်အောင်ပညာရေးနဲ့တက်ကြွစွာကြိုးပမ်းမှုတွေကလည်းတဆင့်လောက်ရပါလိမ့်မယ်။ကျွန်တော်တို့နိုင်ငံဆိုရင်တိတ်ကိုကွဲပြားစုံလင်တဲ့နိုင်ငံမှာဒီမိုကရေစီနိုင်ငံဖြစ်လာတာနှစ်ပေါင်း240ရှိပါပြီ။ကျွန်တော်တို့ဆက်လုပ်နေရတော့မှာခီးရှည်ကြီးကိုဆက်ပြီးတော့တွားရပါဦးမယ်။ဒါဟာဘယ်တော့မှမဆုံးတဲ့ရင်ဆိုင်မှုပါ။ဒါပေမဲ့ကိုယ့်ရဲ့တာဝန်ယူမှုကဒီလိုကြိုးပမ်းမှုကိုအထောက်အကူဖြစ်စေတယ်ဆိုတာလူတိုင်းနားလည်ဖို့ကတိတ်ကိုအရေးကြီးပါတယ်ဖြစ်လာဖို့အစိုးရကိုထိုင်ဆောင်နေရမဟုတ်ဘဲနဲ့အမေရိကန်မှာလိုပဲမြန်မာနိုင်ငံမှာလည်းလူတိုင်းရဲ့အခန်းကဏ္ဍရှိနေပါတယ
်ဒီကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုဒီနှစ်ပိုင်းတွေအတွင်းတမတ်ကြီးတွေ့ထားရပြီပါပြီနိုင်ငံရဲ့လက်ရှိအခြေအနေပေါ်တမတ်ကြီးရဲ့ပုံကိုယ်ရေးအမြင်ဘယ်လိုရှိပါသလဲတပါတီအုပ်ချုပ်မှုအောက်စစ်ဖက်အုပ်ချုပ်မှုအောက်တွေမှာနှစ်ပေါင်းများစွာနေခဲ့ရပြီးတဲ့နောက်အခုဆိုရင် အကြမ်းသားအများစုပါတဲ့အုပ်ချုပ်ရေးဖြစ်နေပြီလို့ပြောနိုင်ပါတယ်။နိုင်ငံရဲ့လက်ရှိအနေအထားပေါ်တန်မှတ်ကြီးဘယ်လိုယူဆပါသလဲ
။ I think first I'm very excited to be here. Because after so many years
ပထမဆုံးပြောချင်တာကတော့ဒီမှာတာဝန်ထမ်းရတာကျွန်တော်တိတ်ကိုစိတ်အားတက်ကြွပါတယ်။နှစ်ပေါင်းများစွာကြာပြီးတဲ့နောက်ဒီတိုင်းပြည်ဟာကြီးမားတဲ့တိုးတက်မှုရဖို့အခွင့်အလမ်းရှိနေပါပြီ။ဖြည့်ရှင်ရမယ့်ကိစ္စအတော်များများကိုလည်းရင်ဆိုင်နေရပါတယ်။တချို့ကိစ္စတွေထဲမှာတိတ်ကိုရှုပ်ထွေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လို့လူမှုတန်းဝိုင်းနေကြတင်းမာမှုတချို့လိုကိစ္စတွေပါသလိုစင်ရဲမွတ်တေမှုလိုအခြေခံအဆောက်အအုံမပြည့်စုံတာလိုပညာရေးအားနည်းတာလိုကိစ္စတွေလည်းရှိပါတယ်။ဒါတွေဟာဖြည့်ရှင်ဖို့တကယ်ကိုခက်တဲ့ပြဿနာတွေပါ။ညာရင်းချင်းလည်းဖြည့်ရှင်လို့မရနိုင်ပါဘူး။ဒီပြဿနာအားလုံးကိုချက်ချင်းဖြည့်ရှင်လို့မရနိုင်ဘူးဆိုတာကျွန်တော်လက်တွေ့ကြကြမြင်ပါတယ်။ဒါပေမဲ့အပြုသဘောဆောင်တဲ့မောင်းနှင်မှုတွေတို့တက်မှုရဖို့တကယ်ကိုအပြင်းထန်ကြိုးစားနေတဲ့အစိုးရအဖွဲ့တွေကရောပြင်ပကပါတန်တိတ်တန်ခိုင်မာသူတွေကိုကျွန်တော်တွေ့နေရပါတယ်။ဒါကကျွန်တော်ကိုအကောင်းမြင်စေပါတယ်။ဆိုတော့အပြင်းထန်အားထုတ်လှုပ်ဆောင်ရမှာဖြစ်ပြီးတော့အတားအဆီးတွေလည်းမကြာခဏရှိပါလိမ့်မယ်။ဒါပေမဲ့မြန်မာလူထုဟာဒီလုပ်ငန်းအတွက်တကယ်ကိုအခိုင်အမာပိုင်းဖြတ်ထားတယ်လို့ကျွန်တော်မျှော်လင့်ယူဆပါတယ်။ဒီအမြင်ကိုကျွန်တော်ဆက်ပြီးတော့ကန်ဆွဲထားမှာပါ။မြန်မာနိုင်ငံဟာဆက်ပြီးတော့တိုးတက်အောင်လှုပ်သွားမယ်လို့ကျွန်တော်ယူဆပါတယ်။
Thank you so much, Mr. Ambassador.
My pleasure.